အကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့ Hamas အဖွဲ့ကိုယ်စားလှယ်တွေနဲ့ American တာဝန်ရှိသူတွေဆွေးနွေးမှုတွေပြုလုပ်နေကြောင်းအင်ပီရောပြောရေးဆိုခွင့်ရှိသူ Caroline Levick ကဗိုလ်တုံးတွေမှာပြောပါတယ် Israel Hamas အပြစ်ရရေး80နိုင်ဖို့မရေမရာဖြစ်နေခြင်းခတာနိုင်ငံမြို့တော်ဒိုဟာမှာ Hamas နဲ့ဆွေးနွေးတဲ့ပတင်းတီးပြုတ်ချက်ထွက်လာတာပါဟမတ်စ်နဲ့တရိုက်ဆွေးနွေးမှုမှာဒဇာဂန်ကိစ္စအတွက်အထူးတန်တမာဖြစ်သမရထရန့်ရဲ့အမည်စင်းတင်သွင်းခဲ့သူအက်ဒန်ဘိုလာပါဝင်ပါတယ်ဆွေးနွေးပွဲအကြောင်းအရအသေးစိတ်ကိုတော့မထုတ်ပြန်ပါဘူးဟမတ်စ်နဲ့တရိုက်ထိတွေ့ဆက်ဆံခဲ့တာနဲ့ပတ်သက်ပြီးအစ္စရေးနဲ့လည်းတိုင်ပင်ဆွေးနွေးထားပြီးဖြစ်တယ်လို့ဆိုပါတယ်ကမ္ဘာတစ်ဝှမ်းမှာတွေ့ဆုံဆွေးနွေးတာကအမေရိကန်ပြည်သူတွေရဲ့အကျိုးစီးပွားအတွက်လှုပ်တင်လှုပ်ထိုက်တာကိုစိတ်စေနာကောင်းတဲ့လှုပ်ဆောင်တဲ့သမရရဲ့သက်သေပြအားထုတ်မှုလို့ပြောပါတယ်American နိုင်ငံသား Eden Alexander အပါဝင်အသက်ရှင်ကျန်းနေဆဲဖြစ်တဲ့ဒဇာဂန်24ဦးအပြင်သေဆုံးပြီးရုပ်လောင်းအနည်းဆုံး35လောင်းကို Hamas ကထိမ့်သိမ်းထားဆဲလို့ Israel ကပြောပါတယ်အခုညှိနှိုင်းနေတဲ့ season တစ်ထဲမှာတော့ Hamas ကကျန်းနေတဲ့ဒဇာဂန်တွေကတဝက်ကိုလွှတ်ပေးမှသာ Israel ကအပြစ်ရရေးတတန်းတိုးမှဖြစ်တယ်လို့ရေရှည်တကြက်နဲ့အပြစ်ရစေးအတွက်ဆက်ဆွေးနွေးဖို့ခရီးပြူမှလည်းဖြစ်ပါတယ်ခင်ဗျာ